ကုလအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့တနစ်တာအကြံပြုချက်အစီရင်ခံစာကိုဒီကနေ့ထုတ်ပြန်မှာဖြစ်ပါတယ်။သမ္မတဦးထင်ကျော်နဲ့မနေတော့ကတွေ့ဆုံခဲ့တဲ့ကိုဖီအာနန်ဟာလွတ်တော်အမတ်တချို့နဲ့တွေ့ဆုံခဲ့ပေမဲ့ရခိုင်အမျိုးသားပါတီအမတ်တွေကတော့တွေ့ဆုံမှုညင်းခဲ့ပါတယ်။ဒီအကြောင်း
ရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌကိုဖီအာနန်ဟာလက်တော်လုံးမြန်မာနိုင်ငံကိုရောက်ရှိနေပြီးဩဂုတ်လ23ရက်နေ့ကနိုင်ငံတော်သမ္မတဦးထင်ကျော်နဲ့တွေ့ဆုံကကော်မရှင်ရဲ့တနစ်တာအစီရင်ခံစာကိုတင်သွင်းခဲ့တာပါ။အစီအခံစာပါအကြံပြုချက်အသေးစိတ်ကိုမသိရသေးပေမဲ့ဒီကနေ့မှသတင်းစာရှင်းလင်းပွဲပြုလုပ်ပြီးထုတ်ပြန်မှုရှိပါတယ်။ကိုဖီအာနန်ဟာသူ့ရဲ့ခီးစဉ်အတွင်းဗိုလ်ထူးနေကလွှတ်တော်အသီးသီးကအမတ်တွေနဲ့တွေ့ဆုံခဲ့ပေမဲ့ဒီကော်မရှင်ကိုကန့်ကွက်ထားတဲ့ရခိုင်အမျိုးသား ANP ပါတီကတော့ကိုဖီအာနန်နဲ့တွေ့ဆုံမှုညှင်းဆိုခဲ့ပါတယ်။ရခိုင်အကြံပေးကော်မရှင်ကိုကုလအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်ပြီးဖွဲ့စည်းစေခဲ့တာကနိုင်ငံတကာကဆွတ်ဖက်မှုတွေကိုဖိတ်ခေါ်ရာရောက်ပြီးရခိုင်ပြည်နာကိုပြေလည်စေမှာမဟုတ်ဘူးလို့ ANP ပါတီကသုံးသပ်ကြောင်း ANP ဥက္ကဋ္ဌဒေါက်တာအေးမောင်ကပြောပါတယ
်လက်ရှိအစိုးရကကော်ဖီအာနန်သူ့ကိုဦးဆောင်ပြီးမှဖြည့်ချင်းဖို့အကြံတောင်းတယ်ဆိုတာကနိုင်ငံတကာကိုဆွတ်ဖက်ပါလို့အစိုးရကဖိတ်ခေါ်တယ်လို့ဖြစ်နေတယ်အဲ့ဒီလိုဖိတ်ခေါ်ခြင်းကိုကျွန်တော်တို့ကမြင်တယ်အဲ့တော့ဘာကြောင့်မြင်တယ်လဲဆိုရင်အခုတင်ပြတဲ့နောက်ဆုံး final report မှာပါတဲ့အချက်အလက်တွေမှာမြန်မာနိုင်ငံရဲ့လက်ရှိအခင်းကျင်းအတွက်လက်ခံနိုင်စရာရှိတဲ့အချက်တွေပါကောင်းပါနိုင်တယ်။အဲဒီလိုပဲလက်ခံလို့မရတဲ့အချက်လက်တွေပါကိုပါနိုင်တယ်။အဲဒီလိုလက်မခံနိုင်တဲ့အချက်ကိုပါလို့မရဘူးဆိုတော့ကျွန်တော်တို့ဘက်ကစိတ်မတက်အယူအဆရှိလို့ဒီကော်မရှင်ကိုကျွန်တော်လက်မခံဘူး။ကိုပြည်တွင်းကပညာရှင်ရှိတယ်၊တိုင်းရင်းသားရှိတယ်၊တခြားပါဝင်ပတ်သက်တဲ့ပုဂ္ဂိုလ်များကသုံးသပ်ပြီးမှကျွန်တော်တို့အကောင့်တွေဖော်လို့ရတဲ့ကော်မရှင်ရဲ့အစီရင်ခံစာဖြစ်ရမယ်။
ဒါပေမဲ့ရခိုင်အကြံပေးကော်မရှင်ဟာဘယ်သူဩဇာလွှမ်းမိုးမှုကိုမှခံယူနေတာမရှိဘူးလို့ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးအေးလွင်ကပြောပါတယ်
။ကျွန်တော်တို့ကော်မရှင်ကမြန်မာကော်မရှင်မြန်မာအစိုးရအဖွဲ့လေးထားတဲ့ကော်မရှင်များနိုင်ငံသား၃ယောက်ပါလာတယ်ဟိုကျွမ်းကျင်တဲ့ပညာရှင်တွေပါလာသူတို့ဘယ်နိုင်ငံဘယ်အဖွဲ့ကြီးမှလူလာကြည့်တော့မဟုတ်ဘူး။အဲ့တော့လူရဲ့ဟိုဩဇာမှလည်းကျွန်တော်သုံးရမလို့ဘယ်နိုင်ငံများမှလည်းကျွန်တော်တို့ပြရပြီလို့မရဘူးအဲ့တော့အရှိအရှိတိုင်းမှာကျွန်တော်တောက်တာပြီးတော့ပုံလုံးပြမယ်ဟောင်းကြံပေးထားတာ
ဒေသခံတွေဖြစ်တဲ့ရခိုင်ပြည်သူလူထုရဲ့ပူးပေါင်းပါဝင်မှုမရှိဘဲနဲ့ရခိုင်ပြည်ထနာပြည်လည်နံမှာမဟုတ်ဘူးလို့ ANP ပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကထောက်ပြပါတယ
်ဒီကိစ္စနိုင်ငံရေးပြည်ထနာမဟုတ်ဘူးရခိုင်ပြည်နယ်တွင်းမှာဖြစ်နေတဲ့လူဝင်လူထွက်ပြည်ထနာအဲ့ဒီလူဝင်လူထွက်ပြည်ထနာကိုကျွန်တော်တို့ပြည်ထောင်စုမြန်မာနိုင်ငံရဲ့လက်ရှိတည်ဆဲဥပဒေဘယ်လိုရှင်းမှာလဲကျွန်တော်တို့တိုင်းနိုင်ငံလုံးဘယ်လိုရှင်းမယ်ဆိုရဲအမြင်နဲ့ချင်းကပ်ရင်ရခိုင်လူထုပါလာနိုင်တယ်အခုကကိုဗီယန်ကော်မရှင်မအောင်မြင်နိုင်ဘူးသူရဲ့ဖြည့်ရှင်းရမယ့်အဓိကဘက်တစ်ဖက်ဒီမပါဘူးအဲ့ဒါလို့မပါဘဲနဲ့ဒီ report ကိုရေးရင်ရခိုင်လူထုမဖြည့်ရှင်းမနဲ့ဒီကတ္တနာဘလို့ပြည့်ရှင်းပါလဲအဲ့ဒီသဘောကိုသဘောပေါက်မယ်ဆိုရင်လက်ရှိအစိုးရချင်းကပ်မှုကမှားတယ
်ရခိုင်ပြည်နယ်ကပြည်ပကပြည်လဲဖို့ဆိုရင်ဘာသာမတူတဲ့လူမှုအတိုင်းဝိုင်းတွေကြားညီညာစွာအတူနေထိုင်နိုင်ပြီးဖွံ့ဖြိုးတိုးတက်မှုတွေရှိစေမယ့်အခြေခံကောင်းတွေကိုရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်ထဲမှာထည့်သွင်းထားကြောင်းဦးအေးလွင်ကပြောပါတယ်
ဒီကံကြီးနေတဲ့ကုလသမီးတို့တက်ဖို့ဆိုတဲ့အခါမှာအဲ့ဒီထဲမှာရှိနေသဘာဝရင်းမြစ်ပေါ်လူသားရင်းမြစ်ပေါ်ပြည်သူတို့တက်အောင်လုပ်ရမှာပေါ့ဗျာလူသားရင်းမြစ်ကလည်းဥနာသာသတ္တရှိမှာဒီငင်းအရေးမှုရှိမှာဒီဘဝရေးဆိုတာလည်းဖြစ်မှာဒီဘဝရင်းနှီးပြောင်းမှုဆိုတာလည်းရဖြစ်နေတဲ့နေရာပြုမလာမှာပေါ့လေဒီကံကြီးနေမှာဖြစ်နေတော့ရင်းမြစ်ရတဲ့အရှိတရားတွေရှိတယ်ဟိုအထင်းမြင်လွန်ပါမှုဆိုရင်စိတ်တွေပါလိရှိမှာမှာလေအဲ့တော့အဲ့ဒါလေးမရှိဘူးဆိုလို့ရှိရင်ချစ်ချင်းနိုင်ငံကြီးကိုပြဿနာရဲ့အဖြေရရတာမဟုတ်တော့လေ။ဒီမှာကတော့လမ်းကြောင်းနဲ့အဖြေကိုရှာမယ်ဆိုရင်တိုင်းတာတစ်ခုတည်းပြဿနာကိုဖြေရှင်းလို့ရမယ်
။ရခိုင်အကြံပေးကော်မရှင်ရဲ့ဂျားပြအစီရင်ခံစာကိုပြီးခဲ့တဲ့မတ်လတုန်းကထုတ်ပြန်ခဲ့ပြီးအကြံပြုချက်ပေါင်း30ပါဝင်ပါတယ်။အဲ့ဒီထဲမှာရခိုင်ဒေသအတွင်းလူသားချင်းစာနာမှုအကူအညီပေးရေး၊သတင်းရယူခွင့်၊ဥပဒေစိုးမိုးရေး၊နယ်စပ်ဘင်္ဂလားဒေ့ရှ်နဲ့ဆက်ဆံရေး၊စီးပွားဖွံ့ဖြိုးတိုးတက်ရေးနိုင်ငံသားဖြစ်မှုနဲ့လွတ်လပ်စွာသွားလာခွင့် IDP စကမ်းတွေပိတ်သိမ်းရေးနှစ်ဖက်လူမှုအဖွဲ့အစည်းကြားတွေ့ဆုံဆွေးနွေးရေးစတဲ့အချက်တွေပါဝင်တာပါနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့တာဝန်ပေးချက်အရရခိုင်အကြံပေးကော်မရှင်ကိုကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဗီအာနန်ဦးဆောင်ပြီးနိုင်ငံကပညာရှင်3ဦးမြန်မာပညာရှင်6ဦးတို့နဲ့2016ဩဂုတ်လထဲမှာစတင်ဖွဲ့စည်းခဲ့ပါတယ်ခင်ဗျာ